မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဓာတ်ရိုက်လီလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်ရှိဒီမြန်မာနိုင်ငံဒီရွေးကောက်ပွဲနဲ့တက်လာတဲ့ဒီမိုကရေစီကာလအတွင်းမှာလွှတ်တော်ရဲ့လုပ်ငန်းဆောင်တာတွေဘယ်လောက်ထိလွတ်လပ်လပ်နဲ့အောင်မြင်လုပ်ကိုင်နိုင်ပြီလဲဆိုတာကိုသုံးသပ်ဆွေးနွေးဖို့ဖြစ်ပါတယ်အဓိကတော့ဒီမိုကရေစီစနစ်လို့ဆိုတဲ့နေရာမှာအုပ်ချုပ်ရေးအာဏာဥပဒေပြည်ရေးအာဏာတရားစီရင်ရေးအာဏာဆိုတဲ့အာဏာသုံးရဟာတိကျလွတ်လပ်ပြီးတော့ပြန်လည်ထိန်းချုပ်ရပါတယ်အသွင်ကူးပြောင်းလာတဲ့မြန်မာနိုင်ငံမှာတော့ဒီပြီးခဲ့တဲ့အစိုးရလက်ထက်မှာရောလက်ရှိအစိုးရလက်ထက်မှာပါအုပ်ချုပ်ရေးပိုင်းလို့ပြောရမယ့်အစိုးရကရောနောက်ဥပဒေပြည်ရေးပိုင်းလွှတ်တော်ပိုင်းမှာပါအနိုင်ရပါတီတရက်ထဲကပဲလွှမ်းမိုးထားနိုင်တဲ့အခြေအနေဖြစ်နေပါတယ်ဒီအခြေအနေကြောင့်မလို့မြန်မာနိုင်ငံရဲ့ဒီမိုကရေစီမှာအစိုးရနဲ့လွှတ်တော်ကြပြန်လည်ထိန်းချုပ်နိုင်မယ့်အခြေအနေရှိရလားလွှတ်တော်ဖွံ့ဖြိုးရေးပိုင်းကရောအားရစရာတွေ့ရပါလားဒါကိုသုံးသပ်ဆွေးနွေးမှာပါအဓိကအပေါင်းဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမဦးကတော့ရခိုင်မျိုးသားပါတီ ANP ရဲ့ပြည်သူ့လွှတ်တော်ကုသလေတူဦးဖြစ်ပါတယ်ဦးဦးလှစောဖြစ်ပါတယ်နောက်တစ်ဦးကတော့ဒီတန်လွင် Citizen Empowerment ကဘုတ်ဒရိုက်တာဖွဲ့ဝင်ဖြစ်တဲ့ဦးစန်းနီဖြစ်ပါတယ်။နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျ။ကျွန်တော်ရင်းဆုံးဦးလှစောကိုဖိတ်ခေါ်ချင်ပါတယ်။ဦးလှစောကြားရပါလားခင်ဗျ။ဟု
တ်ကဲ့ကြားပါရ
ဲ့။ဟုတ်ကဲ့ဦးလှစောကျွန်တော်ခုနကပြောသလိုပါပဲလွှတ်တော်ဖွံ့ဖြိုးရေးပိုင်းမှာဦးလှစောရဲ့အနေနဲ့လက်ရှိလဲလွှတ်တော်ထဲမှာလက်ရှိလုပ်ငန်းဆောင်တာတွေလုပ်နေတဲ့အခါကျတော့လွှတ်တော်ရဲ့ဖွံ့ဖြိုးမှုပိုင်းကဒီမိုကရေစီလက်ရှိကာလအတွင်းမှာအားရစရာကျေနပ်စရာရှိပါရဲ့လား။ကျွန်တော်တော်တော်လေးချုပ်ပြီးတော့ရင်းဆုံးပြောပြပါခင်ဗျ။
ဒီကဦးမိတိုင်းနဲ့ပြောနေတာကတော့လေကျွန်တော်ကဟို NLD ကဟိုအမတ်တီပါစီကျင်တယ်ဗျကျွန်တော်တို့ကကျွန်တော်တို့ရခိုင်ပါတီကလေဟိုပွင့်ပွင့်လင်းပြောရင် NLD ကလည်းကျွန်တော်တို့ကိုဘလို့ဘူကလန်တိုက်တယ်ဟာမျိုးလို့ကျွန်တော်ထင်တဲ့ခါကျတော့ကျွန်တော်ဝေဖန်ဆွေးနွေးမယ်ဆိုရင်ဟိုကျွန်တော်ကတော့အပြုတ်ကျွန်တော်ကတော့ဟိုကောင်းရင်မကောင်းဘူးဆွေးနွေးမှာနော်အဲ့တော့ဆွေးနွေးမယ်ဆိုရင်ကျွန်တော်တို့ကဟို anti NLD media တွေကဟောဟောကောဒီကဟောအကုန်လုံးဟာရခိုင်တွေကတော့ NLD ကိုရှာပြန်ပြီဟာဆိုတာမျိုးဖြစ်သွားမှဆိုရင်အဲ့ဒါကိုကျွန်တော်ကြိုပြောတာနောက်တစ်ခုကျွန်တော်ကြိုပြောလိုက်တာကလေကျွန်တော်ကသူ NLD မပေါ်ခင်ကတည်းကဗမာစစ်ဆိုးရွားကိုနော်တစ်ချောင်းလုံးဆန့်ကျင်လာတဲ့လူကျွန်တော်ထောင်ထဲမှာရှိတဲ့မှာထောင်တဲ့ကျွန်တော် GSC ပေါ့လေ88 GSC မှာမှ NLD ပေါ်တာအဲ့ဒါကြောင့်ကျွန်တော်ကမှားရင်မှားတဲ့ဘက်ကပြည်သူဘက်ကရက်တည်ပြီးကျွန်တော်ပြောတာအဲ့တော့အဲ့ဒါကိုတခုတော့ကျွန်တော်ကြိုပြောထားညင်တယ
်ဟုတ်ကဲ့ပါအဲ့တော့အခုလက်ရှိလွတ်တော်ရဲ့ဖွံ့ဖြိုးမှုဘိုင်းနဲ့ပတ်သက်လို့ခြုံငုံပြီးတော့နည်းလေးအရင်ဆုံးပါများပြောလို့ပါလေခင်ဗ
ျဒီလွတ်တော်ထဲမှာနောက်ဆုံးဖြစ်ခဲ့တဲ့ကိစ္စပေါ့ဗျာနော်ကျွန်တော်တို့ဒီလူခွင့်ရကော်မရှင်နဲ့ပတ်သက်ကိစ္စအဲ့လူခွင့်ရကော်မရှင်နဲ့ပတ်သက်ပြီးတော့တော်တော်စူးစူးဝါးဝါဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ NLD ကအမတ်တွေကအဆိုတင်ပါတယ်ကောင်းတယ်နော်ကျွန်တော်တို့ဝန်ပွဲနဲ့သာကြိုဆိုတဲ့ကျမတို့ကပုံကိုတွေကလည်းဒါထောက်ခံဆွေးနွေးကြတယ်ကျန်းခံရေးကလည်းကျွန်တော်ထောက်ခံဆွေးနွေးတယ်အဲ့တော့ဒါကိုကျွန်တော်အဲ့အဆူကိုအကောင့်ထဲ forward အတည်ပြုလိုက်တယ်ဒါပေမဲ့အစိုးရဘက်ကထွက်လာတဲ့အခါကြီးကဘလို့ဖြစ်လာလဲဆိုတော့အဲ့ဒီလူတွေကိုနှုတ်ထွက်ခွင့်ပေးလိုက်တယ်ပေါ့ရေနော်နှုတ်ထွက်ခွင့်ပေးလိုက်တယ်ဆိုတာကျွန်တော်တကယ်ဖြစ်ရမှာကအဲ့ဒီလူတွေကိုထုတ်ပစ်တာထုတ်ပစ်မယ်ဥပဒေရချိုးပေါက်တဲ့ထုတ်ပစ်မှာဒါပေမဲ့အစိုးရကလုံသွားတယ်ဆိုတော့ကျွန်တော်လွတ်တော်နဲ့အစိုးရဟာအဲ့ဒီကိစ္စမှာလည်းသွားပြန်ပြီနောက်တစ်ခုကကချင်မှာထိုးစစ်တဲ့လုပ်တဲ့ကိစ္စမှာကျွန်တော်တိုင်းရင်းသားပါတီတွေကဒီကျွန်တော်တို့ဒီအစိုးတင်မဲ့ကိစ္စတွေကလည်းကျွန်တော်တို့လှုပ်လိုက်ရင်လည်းကျွန်တော်တို့ဒီကြမ်းခံရေးကလည်းကန့်ကွက်လိမ့်မယ်တပ်မတော်ကလည်းကန့်ကွက်လိမ့်မယ်ဆိုတဲ့အခါကျတော့အဲ့လိုဖြစ်ပြီဆိုတော့ဒါဥပမာလေးနှစ်ချက်ပေါ့ဗျာနော်ကျွန်တော်ဆိုလဲသဘောကတော့လွတ်တော်ရဲ့အနေထားဟာအားရစရာမကောင်းဘူးနော
်လွတ်တော်ရဲ့ခန်းကဏ္ဍမှာဥပဒေပြုတ်ရေးအပြင်နောက်တာဝန်တက်လဲကျွန်တော်တို့သိထားတော့ကအစိုးရစနစ်ကိုအပြန်အလှန်ထိန်းချုပ်နေရမယ့်အနေအထားပေါ့ဒီနေရာမှာကိုတာဝန်ကြီးကြီးလုံနိုင်ရပါလုံနိုင်ပါရဲ့လားခင်ဗ
ျမလုံနိုင်ဘူးခင်ဗျနော်ကျွန်တော်တို့မလုံနိုင်ဘူးဘာလို့ဆိုတော့ကျွန်တော်တို့ဒီမှာလွတ်တော်ထဲမှာရှိတဲ့ကျွန်တော်တို့အမတ်တွေပေါ့လေကျွန်တော်တို့အပါဝင် NLD ရဲ့အမတ်တွေအစိုးရရန်နေရတဲ့အားနည်းချက်တွေနောက်ပြည်သူလူထုရဲ့လိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လွတ်တော်ထဲမှာမိကုန်းနေမိတဲ့အခါမှာကျွန်တော်တို့လာတဲ့ဝန်မင်းတွေပေါ်မလားဝန်ကြီးတွေကတော့အဲ့လိုအခုအရင်တော့လွန်ခဲ့တဲ့9နှစ်ဦးသိဆိုင်လက်ထက်ကရှိပြီးတော့ဇလန်းရှိတွေဝတ္ထုရှိတွေပျော်ပြားပြီးတော့သူတို့ဘာမှမလုပ်နိုင်ဘူးဆိုတာလည်းပဲညီကုန်းရှုပ်သွားတယ်ညီကုန်းရှုပ်သွားတဲ့အခါမှာအများစုကပေါ့ဗျာ NLD အမတ်တွေကပဲလက်ခုပ်တွေတီးပြီးတော့ကြိုဆိုလိုက်ကြတယ်အုပ်ချုပ်ရေးရာနေရာဖက်မှာဖြစ်ရှင်တိုင်းဖြစ်နေတာကိုကျွန်တော်လွှတ်တော်ကဘာမှကိုဖြည်းဖြည်းရောက်ရောက်မလုပ်နိုင်ပဲနဲ့အဲ့ဟာတွေကိုဖုံဖုံဖိဖိလေးသွားနေရတယ်။နောက်ကျွန်တော်တို့ကြားပါတယ်ဒီမီဒီယာထဲမှာလည်းတွေ့တယ်ပေါ့အစိုးရအကြက်တိဖြစ်အောင်လွတ်တော်မှာမေးခွန်းတွေမမေးပါနဲ့ဆိုတော့ NLD ကခေါင်းဆောင်တွေကလက်ညှိုးတယ်ဆိုတော့အဲ့ကျွန်တော်တို့ဘလူးနားလေအမှန်ကိုမသိတော့ဘူးခင်ဗျာ
။ဦးလှဆောလီလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျာ။ကျွန်တော်ဦးစက်နီဖိတ်ခေါ်ချင်ပါတယ်တန်လွင် Citizen Empowerment အဖွဲ့ကဘုတ်ဒရိုက်တာဖွဲ့ပါမှာဦးစက်နီကြားပါလားခင်ဗျာ ဦးဇနီခုနကဦးလာစောပြောသွားတာကြားမှာပါဒီကတော့ဒီသူကိုယ်တိုင်ကလည်းပြည်လူတော်ကိုယ်စားလှယ်တူဖြစ်ပါတယ်ဒီ NLD အများစုရှိတဲ့လက်ရှိလွှတ်တော်အခြေအနေနဲ့ပတ်သက်ပြီးတော့အားမရမှုတွေတော်များတွေ့ရပါတယ်ဦးဇနီအမြင်သိချင်ပါတယ
်ဓမ္မပြောရမယ်ဆိုတော့ကျွန်တော်တို့ဖြစ်တဲ့သဘောတရားပိုင်းပေါ့နော်နောက်တစ်ခုကနောက်တစ်ချက်အနေနဲ့ကျွန်တော်ဆက်ပြောရမယ်ဆိုရင်တော့လက်ရှိလူကောင်းတဲ့အခြေအနေပေါ့ context ကိုကျွန်တော်ပြောချင်ပါတယ်ဟိုကိုသားညုံတို့ပြောသလိုပေါ့ကျွန်တော်တို့ကဒီ legislature ရှိမယ် executive ရှိမယ် judiciary ရှိမယ်အဲ့ဒီ power တော့ကတော့ကျွန်တော်တို့တကယ်ကိုအညီအမျှကွဲပြီးတော့ balance ဖြစ်ဖို့လိုတာပေါ့နော်ကျွန်တော်မြန်မာနိုင်ငံမှာတော့ခုနဟို judiciary ဘိုင်းကတော့ကျွန်တော်တော်တော်ကြီးကိုကျွန်တော်တို့ပြောစရာကတော်တော်ကြီးကိုများနေတယ်အရန်ကိုအားနည်းနေတယ်အနေထားရှိတယ်ပေါ့နော်သူဖြစ်လာတဲ့ judiciary အနေထားပုံစံကလည်းကျွန်တော်တို့သိပြီးတော့အားမရဘူးပေါ့နော်ကျွန်တော်တို့လွတ်တော်အပိုင်းနဲ့အစိုးရဘိုင်းကိုကျွန်တော်တို့ပြောမယ်ဆိုရင်ဒီ parliament နဲ့ပေါ့ parliament နဲ့ဆိုရင်ကျွန်တော်တို့ပို့ပြီးတော့အရေးကြီးတယ်ပေါ့ဗျာကျွန်တော်တို့မြန်မာဘာလို့ parliament စနစ်တွေကရောထွေးတတ်တယ်ဒီဒီ executive power နဲ့ဒီ legislature ကရောထွေးတတ်တဲ့အတွက်ကျွန်တော်တို့ကအရန်ကိုသတိထားရတဲ့အပိုင်းရှိပါတယ်အဲ့တော့ကျွန်တော်အနေနဲ့ဒီ context ပေါ့နော်ကျွန်တော်တို့ရှိမှာဖြစ်နေတဲ့သမိုင်းကြောင်းကိုပြောရမယ်ဆိုရင်ကျွန်တော်နိုင်ငံသိတဲ့အတိုင်းပဲပြည်အနာရှင်စနစ်ကနေပြီးတော့ဟိုပုံသဏ္ဍာန်ရပြောင်းပြီးတော့ဟိုအမြင်ပိုင်းကကျွန်တော်တို့ဟိုမိုးမှန်ပြီးတော့ democracy ဆိုပြီးပြောင်းတယ်2010ခုနှစ်မှာစပြောင်းတယ်အခုနောက်ပိုင်းကျတော့ဒီဒီမိုကရေစီအစိုးရပေါ့တော်မတ်စုကြီးပြည်သူအစိုးရပေါ့ပြည်သူတင်မြောက်တဲ့အစိုးရဖြစ်လာတယ်ပြည်သူတင်မြောက်တဲ့အစိုးရမှာကျတော့ဘယ်လိုဖြစ်လဲဆိုတော့ဗျာပြည်သူအစိုးရကတစ်ချိန်လုံးသူကနှစ်ပေါင်း25နှစ်ကျော်အတိုက်ခံလှုပ်လာတော့ကျတော့အတိုက်ခံလှုပ်လာတဲ့အတွက်သူ့မှာစိုးရိမ်စိတ်တွေရှိတယ်အစိုးရအဲ့တော့စိုးရိမ်စိတ်တွေရှိတယ်သူ့အနေနဲ့လဲစစ်တပ်ပေါ့စစ်တပ်အနာကိုစိုးရိမ်နေတယ်စစ်တပ်ရဲ့ဟိုစစ်တပ်ကိုမလွန်ဆန်နိုင်တဲ့အပိုင်းတွေရှိတယ်အဲ့ဒီမှာစိုးရိမ်မှုတွေဖြစ်ပြီးတော့ဟိုတလောကဖြစ်တဲ့ကိစ္စတွေဆိုရင်တော့အကုန်လုံးသိကြမှာပါเนาะဒီလွတ်တော်ကိုလွတ်တော်ကပြင်မဲ့ကိစ္စတွေကိုအစိုးရတွေကနေပြီးတော့အစိုးရဖြစ်ဖို့ညှိချိုတယ်ညှိနှိုင်းမှုကိစ္စတွေအစိုးရတွေကိုအကြက်ရိုက်စေတဲ့မိကုံမျိုးတွေမမေးဘူးဆိုတဲ့ကိစ္စမျိုးတွေကပါတီအနေနဲ့လည်းတော်တော်လေးကိုကြည်ကြည်ပြန့်ပြန့်လှုပ်လာတာတွေ့ရပေါ့ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုဦးဦးလာစောဦးစံဒီရောလေလိုက်မှာခဏနေပေးပါအောင်ခင်ဗျာတော်တော်ရှင်ချိုးကျွန်တော်ဖိတ်ခေါ်ခြင်းပါတယ်သူတို့လည်းဆွေးနွေးခြင်းနဲ့မေးမြန်းခြင်းနဲ့ဆိုလိုပါတရားလွတ်တော်ရှိနေတူးဖြစ်တယ်ဦးအောင်ညွတ်ပါလေဦးအောင်ညွတ်ကြားပါလားခင်ဗျာဆွေးနွေးလို့ရပါတယ်တူတူတူပေါ့နော်
အဲ့တော့ရဲ့မာလူကဒီပြည်သူ့ချင်းကဥတီရတော့ဒါဒီကျွန်တော်တို့ဒီနိုင်ငံမှာလို့ဒီလွတ်တော်300ပေါ့ဗျာ300ရှိတယ်လွတ်တော်300ဆိုရင်လည်းမာတကယ်တော့ဒါ200အမျိုးသားလွတ်တော်နဲ့ပြည်သူလွတ်တော်ဆိုပြီး200ရှိတယ်ပြည်သူလွတ်တော်မျိုးလွတ်တော်ကနေပါပါဝင်တဲ့နော်ဒီပွဲလေးပါဝင်တဲ့ဒီလွတ်တော်ကိုယ်စားလှယ်ဒီစုပေါင်းပြီးတော့တခါပြည်တော်မျိုးလွတ်တော်ဆိုပြီးတော့လှုပ်တာဟုတ်အဲ့တော့ဟိုဟိုစောတော့ဒီဟိုဟာပုဂ္ဂိုလ်ကြီးတယောက်ဆွေးနွေးတာဒီမှာလွတ်တော်ရဲ့ဆောင်ရွက်ချက်နဲ့ပတ်သက်ပြီးတော့ဒီအားရရရှိမှရှိဆိုရပေတဲ့ပြီးတော့တော့ဥဒ္ဒါဆွေးနွေးတော့ကျွန်တော်ကြားသိရတယ်ဗျာတကယ်တော့ဒါလွတ်တော်မှာကဟိုတကယ်တော့ဝိဝတိယောလွတ်တော်ကကျွန်တော်နားလဲလားလွတ်တော်ကဆိုတာဥပ္ပေပြုအနာဘူးပဲသူမှရှိတယ
်နောက်တော့ရှင်တူဖိတ်ခေါ်ကြပါလေဆောနိုင်ထွန်းပါလေကိုဆောနိုင်ထွန်းဆွေးနွေးလို့ရပါ ਈ မေးမြန်းရင်မေးမြန်းလို့ရပါတယ
်ဒီမိုကရေစီနိုင်ငံမှာကျွန်တော်အုပ်ချုပ်ရေးဥပ္ပေပြုရေးတရားစီရင်ဆိုပြီးတော့300လုံးကဒီအလုံးခွင့်ပြုမှာကျွန်တော်တို့နိုင်ငံတိုးတက်မှုရှိတယ်ဆိုတာတော့မှန်ပါတယ်ဒါပေမဲ့ကျွန်တော်တို့လူဒီမိုကရေစီအားလည်းဖွံ့ဖြိုးစားစီးပွားရေးအားလည်းဖွံ့ဖြိုးစားဆက်လက်ရနိုင်ကြနေတဲ့နိုင်ငံပါဆိုရင်ကျွန်တော်တို့ကဒီ second billing လောက်မှတော့မှန်ပါမယ်တရားတော်ညှင်းကုန်နေဖို့အချိန်မရှိပါဘူးဗျာမရှိတဲ့အတွက်ကျွန်တော်မြင်ရတော့ဒီအနာရပါတီကနေပြီးတော့နိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ကျွန်တော်တို့ဥပဒေတွေကိုဥပဒေပြင်မယ်ဆိုရင်အနာပါတီကလွတ်တော်အမတ်တွေပြည်တော်စုလွတ်တော်ပါများတဲ့အတွက်ကျွန်တော်တို့ဥရပြဖို့အတွက်အချိန်ကိုတက်တာမယ်အေကံဖွံ့ဖြိုးတိုးတက်ရေးကိုရင်းရံဆက်ဆံသွားနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဒီ LRD ပါတီအတည်ပြီးတော့လွတ်တော်လွှမ်းမိုးပြီးတော့နိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်သွားမယ်ဆိုရင်အကောင်းဆုံးလို့ကျွန်တော်ကတော့မြင်ပါတယ
်ကိုတော်စင်လင်းကိုတော်စင်လင်းမေးမြန်းညင်မေးမြန်းလို့ရပါတယ်ဆွေးနွေးလို့ရပါတယ်တိုးတုပ်ပေါ့
အခုဒီအစိုးရလက်ထက်မှာရောအရင်အစိုးရလက်ထက်မှာရောတရားဥပဒေကတော်ကမဆိုးမဟုလို့ပြောချင်ပါတယ်အဲ့ရတရားဥပဒေဆိုးမပါသလားလို့တော့သိချင်ပါတယ်အဲ့မေးချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျကုတော်စင်လင်းကျေးဇူးပါခင်ဗျကျွန်တော်တော်ရှင်တွေဘက်ကဆွေးနွေးသွားတဲ့မြင်မြန်သွားတဲ့အမြင်တွေကိုအဓိကဆွေးနွေးပေးမယ့်လူတွေကြားမှထင်ပါတယ်ဦးလာစောကိုကျွန်တော်သူတို့ကပြောသွားတဲ့ထဲကချိုးချက်လေးတွေကျွန်တော်ကောက်မေးချင်ပါတယ်ခုနကကိုဆန်နီပြောသွားတဲ့ထင်ပါလဲပါတယ်အဓိကစစ်တပ်အာဏာနဲ့ပတ်သက်လို့စိုးရိမ်မှုပေါ်လွှတ်တော်မှာပြောမယ်ဆို25ရာခိုင်နှုန်းကစစ်တပ်ကလက်ရှိချုပ်ခိုင်ထားစေပါအဲ့တော့ဒီအခြေအနေပေါ်မှာသူတို့ဘက်ကလွှတ်တော်ဘက်ကအာဏာရပါတီဘက်ကစိုးရိမ်မှုကြီးကြီးတယ်လို့သူတို့ကယူဆပါတယ်ဒီပေါ်မှာနားလည်ပြီးလို့မရနိုင်ဘူးလားဆိုပြီးတော့လေတော်ရှင်တူကမေးထားပါတယ်ဦးလာဆိုတော့ဒါပေါ်မှာဖြေပေးပါလား
တချို့ကျွန်တော်တို့လွှတ်တော်ကလည်းဥပဒေပြုစုရေးဆိုတဲ့ပြဿနာရှိတဲ့ခါကျတော့ဥပဒေပြုစုရေး direct function ကြီးပေါ့ဗျာဒါပေမဲ့အဲ့ဒီကိစ္စမှာတော့ကျွန်တော်တက်မတော်ကတော့ဘာမှဝင်ဆက်တာပါတယ်မရှိဘူးခင်ဗျာဒါပေမဲ့ဥပမာတစ်ခုပြောပြရမယ်နော်ကျွန်တော်ကတက္ကသိုလ်ကျောင်းသားသမဂ္ဂဆိုတာကိုတကယ့်တရားဝင်အဖြစ်တည်ဆောက်ဖို့နော်ကျွန်တော်တက္ကသိုလ်ကျောင်းသားသမဂ္ဂရဲ့အဆောက်အဦကြီးကိုပြန်လေးတည်ဆောက်ဖို့ဆိုတော့ကျွန်တော်အဲ့ဒါကိုဆွေးနွေးဖို့ဆိုပြီးအစိုးတခုတင်တယ်တင်ခွင့်ကိုမရဘူးပိတ်ပလိုက်တယ်ဒါလွှတ်တော်ဥပဒေပိတ်ပလိုက်တာဒါစစ်တမ်းနဲ့ဘာမှမဆိုင်ဘူးနောက်တစ်ခုကအမတန်အရေးကြီးတဲ့အဆိုတခုကိုဒေါက်တာမောင်သိန်းကတင်တယ်နော်ကျွန်တော်ကြမ်းခိုင်ရေးပါတီကပေါ့လေဒေါက်တာမောင်သိန်းကအခြေခံပညာအဆင့်မှာပညာရေး policy ဆွဲဖို့ဆိုတဲ့ကိစ္စသူကတော်တော်ကိုသူကတကယ်တက္ကသိုလ်ပညာရေးမှာတကယ်တိုင်းသားပညာရေးနဲ့ပတ်သက်ပြီးစာနာနေသူတည်စနာလှုပ်လာတဲ့လူတယောက်တင်တဲ့စာသားမယ်တကယ်ကို moderate ဖြစ်တယ်မြန်မြန်တတ်တာပဲဒါဗမာပြည်မှာအခြေခံပညာရေးပြုပြင်ပြောင်းလဲမှုလုပ်ပြင်းနေဆိုတာကိုလူတိုင်းသိတယ်ဒါပေမဲ့ပေါက်တက်ကြရတယ်ပြောပြီးတော့ NLD ရလူတွေကအပေါ်စီးနဲ့ယူပြီးတော့အဲ့ဒီအဆိုကိုပယ်ချုံချုံအောင်ကိုလုပ်ပြလိုက်တယ်အဲ့ဒါဘာစစ်တမ်းနဲ့ဘာမှမဆိုင်ဘူးလေကျွန်တော်လွတ်တော်ဥက္ကဋ္ဌပါတီဆွဲမရှိဘူးဘာမှမရှိဘူးညာမရှိဘူးတာပြောနေအဲ့တော့ရခိုင်ကိစ္စမှာလည်းပဲကိုဖျားနဲ့ကိစ္စမှာလည်းပဲထဆွေးနေလူတွေကရခိုင်အကြောင်းကိုနာခံတလုံးမသိပဲနဲ့ခင်ဗျာစာရွက်တွေဖတ်ပြီးတော့စာရွက်တွေဖတ်ဘာမှလည်းယင်ထဲမှာလည်းခံစားချက်လည်းမရှိဘူးသိလည်းမသိဘူးရေးခိုင်းတာတွေလိုက်ဖတ်ပြီးတော့ထက်ပြီးဆွေးနေကြတယ်ဆိုတော့အဲ့လိုတော့ကြီးကဒါစိတ်မကောင်းစရာကြီးပဲ
ကျွန်တော်ဥဆန်နီကိုမေးချင်ပါတယ်ခုနကဥလှဆောပြောသွားတဲ့အချိန်မှာကြားမိပါပါလက်ရှိဒီလွှတ်တော်မှာအစိုးရရဲ့ policy တွေပါတီရဲ့ policy တွေလွှမ်းမိုးနေရလွှမ်းမိုးနေလားကိုစန်နီသုံးသပ်ပေးပါအစိုးရရဲ့ policy တွေတွားပြီးထင်ဟန်နေလား
အဲလိုပဲပြောရမှာပေါ့ဒါခုနကတော့ရင်းအစိုးရတုန်းကလည်းကျွန်တော်တို့လွှတ်တော်မှာအများစုကဟိုတက်ခိုင်အစိုးရပေါ့အခုကျတော့လည်း NLD အစိုးရပေါ့အဲ့တော့ကျတော့ဟို NLD အစိုးရရဲ့လွှာအာဘောကတော့လွှမ်းမှာဟိုတုန်းကလည်းတက်ခိုင်ရဲ့အာဘောလွှမ်းမှာကျွန်တော်တို့ကအာဘောလွှမ်းနေဆိုတာတဲ့ပေါ့နော်အဲ့ဒီလိုမျိုးသူတို့ရဲ့ဒီ policy ပုံမှာအနာအာအနာဟိုလွှမ်းမိုးတော့လေကျွန်တော်တို့ကဟိုရက်ရဘူးသားကြကြဒီလိုမျိုးရှုမြင်သုံးသပ်ရမယ့်ဟာရှိတယ်ပေါ့ဥပမာဥပဒေပြုတယ်ဆိုတော့ကခုနကပြော25ကျပ်သားကိုကျွန်တော်တို့ဒီအစိတ်သားကိစ္စကိုကျွန်တော်တို့ကတွတ်တော်တရားကိစ္စကိုစိုးရိမ်တယ်ဆိုတာတဲ့အပြင်မှာပါလဲဆိုတော့ဥပမာပြခုနပြောတဲ့လိုမျိုးသမဂ္ဂကိစ္စလိုမျိုးပဲဖြစ်ဖြစ်ဟိုအခြားတော့ခုနဒီဗီဒီယိုစကိစ္စလိုပဲဖြစ်ဖြစ်အခြားတော့ကိစ္စတွေအရေးကြီးတဲ့ဟို sensitive ဖြစ်တဲ့ကိစ္စမျိုးတွေမှာအစိုးရအနေနဲ့ကအရန်ကိုစိုးရိမ်ပူပန်မှုတွေရှိတယ်စိုးရိမ်ပူပန်မှုဆိုတာအဓိကအားဖြင့်ကခုနပြောတဲ့စစ်တပ်နဲ့စစ်တပ်ပေါ့စစ်တပ်ရဲ့ပြည်ရေးကိုအရန်စိုးရိမ်ပူပန်မှုတွေလည်းကြီးနေတယ်သဘာဝအရတော့သဘာဝလည်းကျတယ်ပေါ့ကျွန်တော်ဒီပုံမှာတော့အရန်ကြီးတော့အပြစ်မတင
်
သို့တော့ကျွန်တော်တို့မြင်ညာစိုးရိမ်စိုးရိမ်တော်များလည်းပိတ်ပင်တဲ့အနေအထားမျိုးကြီးတွေကြတော့လည်းမကောင်းဘူးပေါ့ကျွန်တော်က check and balance မရှိဘူးဆိုရင်တော့ဘာမှမထူးဘူးဗျလွတ်တော်ထားတာလည်းမထူး separation လုပ်တဲ့ power ကို separation လုပ်တာလည်းထူးမှာမဟုတ်ဘူးပေါ့
ကျွန်တော်တို့ရှင်တူဖိတ်ခေါ်ခြင်းပါတယ်ကို slide ဖွေကုန်ကို slide ဖွေကုန်တော်တော်လေးဆွနေပြပ
ါဟုတ်ကဲ့ဟုတ်ကဲ့ဟိုကလွှတ်တော်ကအစိုးရကိုမထိန်ချုပ်နိုင်ပါဘူး။ဘာတောင်းလဲဆိုတော့အစိုးရမှဟိုကပါတီကောင်ဆောင်တော်အောင်ဆန်းစုနဲ့တပ်မတော်ကောင်ဆောင်မြောင်းနိုင်ရှိနေတဲ့ညကာလပတ်လုံးတော့ဒီလွှတ်တော်ကထိန်ချုပ်နိုင်မှာမဟုတ်ဘူး။ဘာတောင်းလဲဆိုတော့ဒီ NLD ပါတီဝင်လွှတ်တော်အမတ်ဒီ၃ပုံ၃ပုံကဘာအစီအချင်းမှမရှိတဲ့လွှတ်တော်ဖြစ်တယ
်
။၃ပုံ၃ပုံကတော့အလုပ်လုပ်တယ်ဆိုတော့ဘယ်တော့မှထိန်ချုပ်နိုင်မှာမဟုတ်ပါဘူး။
ဟုတ်ကဲ့ပါကုစလိုင်းပွေကုန်ကျေးဇူးပါပဲ။ကျွန်တော်နောက်ဆုံးဦးလှဆောမေးချင်ပါတယ်။စက္ကန့်30လောက်ချိန်ရပါတယ်။ဦးလှဆောဒီပြဿနာတွေကဖွဲ့စည်းပုံကြောင့်ဖြစ်မနေဘူးလား။ဖွဲ့စည်းပုံမှာပြောမှဆိုရင်ဖွဲ့စည်းပုံရဆိုရင်လွှတ်တော်ကနေအစိုးရပြန်ဖွဲ့နေရတာကိုဒီလိုတော့တော့မြင်လို့မရဘူးလား။
ဖွဲ့စည်းပုံကြောင့်လည်းတစုံတရာဆိုင်နေကျွန်တော်တို့လွတ်တော်ထဲမှာရှိတဲ့အမတ်တီရဲ့တဦးချင်းအရေးရှိတဲ့လည်းဆိုင်ပါလိမ့်မယ်။တော့ကျွန်တော်ကြုံပြီးပြောချင်တာဒီမှာကြက်ဖြတ်ပြီးပြောချင်တာလွတ်တော်ထဲမှာအရေးကြီးတဲ့ကော်မတီတွေရှိတယ်ကျွန်တော်တို့ကော်မတီ16ခုရှိတယ်။အဲ့ဒီကော်မတီ16ခုဟာလည
်းအလွယ်လွယ်ချော်ချော်ပ
ါပဲခင်ဗျာ။နောက်ဆုံးဥပမာပြောမှဆိုရင်ကြည်ရင်းညံရဲ့ကော်မတီဆိုတာနောက်ဆုံးအစည်းအဝေးခေါ်တယ်နော်။နောက်ဆုံးအစည်းအဝေးခေါ်တော့တကယ်ဖြစ်ရမှာကြည်ရင်းညံရဲ့ကော်မတီကကျွန်တော်တို့ဒုတိယပင်လုံပြီးကြတဲ့ကအဲ့ဒီပင်လုံကို review လုပ်တဲ့အစည်းအဝေးတွေခေါ်မယ်ဘာမှမခေါ်ဘူးနောက်ဆုံးအစည်းအဝေးခေါ်တော့ဘယ်သူလာလဲဆိုတော့ညွန်ချုပ်တယောက်လာတယ်အဲ့ညွန်ချုပ်ကသူဟာဌာနပြောင်းလာပြီးတော့အဲ့ဒီကျွန်တော်တို့တိုင်းရင်းသားရေးရဝန်ကြီးဌာနကလာစာမစားသေးတဲ့အကြောင်းပါအကြောင်းညာကြောင်းအဲ့ဒီပြောတယ
်
မိဖို့နဲ့မိတော့လည်းဘာမှမဖြေနိုင်ဘူးအဲ့လိုကော်မတီမျိုးဖြစ်နေ
ဟုတ်ကဲ့ဦးလာဆိုကျေးဇူးပါကျွန်တော်အချိန်လဲဆက်တော့လို့ပါအခုဒီဆွေးနွေးပွဲမှာပါဝင်ဆွေးနွေးပြီးတဲ့ဒီပြုစုတော်မှဦးလာစောနောက်ကုဆန်ဒီရောကျေးဇူးအများကြီးတင်ပါတယ်တော်ရရှင်ဒီအားလုံးလည်းကျေးဇူးတင်ပါတယ်ဒဲဒီလိုက်အစီအစဉ်ဒီမှာကျွန်တော်ကပြပါခင်ဗျာ